Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 5ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်တန်လွင့်စီစဉ်တွေကိုတော့ line to meter 19kHz 15539 line to meter 25kHz 11803 line to meter 32kHz 9335တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မမရှင်။ဒီ Israel နဲ့ Hamas စစ်ပွဲလွန်ကာလဒီအဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့ဒီ Israel ရဲ့အစီအစဉ်တွေမှာဒေသတစ်ခုလုံးကိုလုံခြုံရေးဘိုင်းကိုသူတို့တာဝန်ယူထားမှာဖြစ်တယ်လို့ဒီ Israel ကာကွယ်ရေးဝန်ကြီးကကြေညာခဲ့ပါတယ်။တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုမြောက်ကိုရီးယားဘက်ကအမြောက်ကြီး200ကျော်ဒီကနေ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ17နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရင်မှာအမေရိကန်ကထည့်သွင်းကြောင်းကြေညာခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာရဲ့မြို့တော်လောက်ကင်မှာတော့ဒေတာကိုကဲမှုစစ်ဌာနချုပ်နဲ့ပူပိုင်းတက်တွေဟာကိုကန့်တက်နဲ့ညှိနှိုင်းပြီးတော့စုခွာသွားကြပြီဖြစ်တာမို့လို့လောက်ကင်မြို့ကို MMDAA ကထိန်းချုပ်လိုက်ပြီဖြစ်ပါတယ်
။ကိုကန့်လောက်ကင်ရဲ့ဖက်မှာရှိတဲ့တကဆာရောအဲ့ဒီရှိတဲ့တကအလုံးဆွလိုက်ပြီ။မနေ့ကညညစနေရီတော့အဲ့ဒါအလုံးဆက်လိုက်ပြီ။
ဒီသတင်းအပြည့်စုံနဲ့တူစကိုင်းတိုင်းဒဇယ်မြို့မှာဘုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံအရသား9ဦးထပ်မင်းအသက်ဆုံးခဲ့ရတာနောက်လူလည်ရေးထိမ့်မှဖြစ်တဲ့စစ်ကောင်စီကလွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးကျင်းသားဘလောက်ပါတယ်ဆိုတဲ့စစ်ရင်အတီးကြောက်ယူဖို့ခက်ခဲနေတာဒီလိုအခြေအနေသတင်းအနေနဲ့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြပြပေးပါမယ်ရှင်
Israel နဲ့ဒီ Palestine Hamas စစ်သွေးကြွရဲ့စစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့ Israel အစီအစဉ်တွေကိုကာကွယ်ရေးဝန်ကြီး Yoav Gallant ကကြေညာခဲ့ပါတယ်။အစီအစဉ်အရဒီဂါဇာကမ်းမြောင်ဒေသကို Palestine တို့ကအုပ်ချုပ်ရမှာဖြစ်ပေမဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုတော့ Israel တို့ကထိန်းချုပ်ထားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Gallant ရဲ့ကြေညာချက်မှာပြောထားပါတယ်။ဂါဇာတောင်ပိုင်းမှာ Hamas ခေါင်းဆောင်တွေကိုရှာဖွေရှင်းလင်းတဲ့စစ်စင်ရေးကိုဆက်လုပ်နေတဲ့အချိန်ထဲမှာပဲမြောက်ပိုင်းကိုလည်းစစ်အနိုင်ရမှုပေါ်မူတည်ပြီးတော့တိုက်ခိုက်ရေးအသွင်အထည်ပြောင်းလဲသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာ Israel စစ်စင်မှုအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေတိုးနေချိန်မှာ Israel ဘက်ကအခုလိုအနာဂတ်အစီအစဉ်တွေကိုကြေညာခဲ့တာဖြစ်ပါတယ်။Israel စစ်စင်ရေးကြောင့်ဂါဇာကမ်းမြောင်ဒေသမှာနေထိုင်သူ2တန်းခွဲလောက်ဟာတောင်ပိုင်းမှာရွှေ့ပြောင်းနေနေကြရပါတယ်။အများစုကတော့ယာယီတဲတွေနဲ့နေထိုင်နေကြရတာဖြစ်ပါတယ်။ Israel နဲ့ Hamas စစ်သွေးကြွအဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲဟာအိမ်နီးချင်းနိုင်ငံတွေအထိပါကူးစက်နေပုံရနေချိန်မှာပဲ American နိုင်ငံသားရေးဝန်ကြီး Anthony Blinken ဟာအရှေ့လေပိုင်းဒေသကိုနောက်တစ်ချိန်ခီးထွက်နေပါတယ်။ဂါဇာစစ်ပွဲပြီးဆုံးသွားရင်ဂါဇာကမ်းမြောင်ဒေသကိုဘယ်သူအုပ်ချုပ်မှာလဲဆိုတဲ့အပေါ်အဓိကထားဆွေးနွေးဖို့နိုင်ငံသားရေးဝန်ကြီးအရှေ့လေပိုင်းကိုဒီတစ်ခါသွားရောက်တာဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျော်ဒန်ပြည်အနောက်ဘက်ခန်းမှာအခြေစိုက်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုဂါဇာကမ်းမြောင်ဒေသမှာပြန်လည်အုပ်ချုပ်ဖို့အတွက်အမေရိကန်အစိုးရကအကြံပြုထားပါတယ်ရှင်။
လွန်ခဲ့တဲ့၄နှစ်2020တုန်းကအမေရိကန်တို့ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုတွေမှာသေဆုံးခဲ့ရတဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆိုလီမန်နီရဲ့နှစ်ပတ်လည်အောက်မေ့ဝဲအခမ်းအနားမှာအသေးခံဘုံးခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပါတယ်လို့ Isaac Islamic စစ်သွေးကြောအဖွဲ့ကပြောလိုက်ပါတယ်။2020တုန်းကအမေရိကန်တို့ရဲ့အဝေးထိန်း drone တိုက်ခိုက်မှုတွေမှာအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးကာဆန်ဆိုလီမန်နီသေဆုံးခဲ့ရတာဖြစ်ပါတယ်။ဗိုလ်တပ်ဦးနေတုန်းကတော့မြို့ရန်တဟီယာနဲ့တိတ်မဝေးတဲ့ခါမန်မှာရှိတဲ့ဗိုလ်ချုပ်ကြီးကာဆန်ဆိုလီမန်နီရဲ့ဂူတင်းညိုင်းနေရာအနီးမှာကျင်းပတဲ့နှစ်ပတ်လည်ဆူတောင်းပွဲအတွက်မှာဘုံးနှလုံးစက်တိုက်ခွဲပြီးတော့တိုက်ခိုက်မှုမှာ84ဦးသေဆုံးပြီးတော့100နီးပါးဒဏ်ရာရခဲ့ပါတယ်။အီရန်နဲ့ဆီးရီးယားမှာ Isaac အဖွဲ့တွေကိုဥဆောင်ချေမှုန်းခဲ့တဲ့ဗိုလ်ချုပ်ကြီးကို Isaac အဖွဲ့ကရန်သူတအုပ်ဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။အီရန်ကအခုတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာကိုပြောဆိုခဲ့ပြီးတော့ဘုံးပေါက်ကွဲမှုကြောင့်သေဆုံးခဲ့ရသူတွေအတွက်ကြာသာပတင်းတွေတုန်းကတနိုင်ငံလုံးဝန်ထမ်းကြီးအထိမ်းအမှတ်နေ့ဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလတုန်းကလည်းအီရန်နိုင်ငံကဘာသာရေးဖျားကြောင်းတစ်ခုကို Isaac စစ်သွေးကြောအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်15ဦးသေဆုံးခဲ့ပါတယ်ရှင်။
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစစ်တပ်ကြားမှာ2018ခုနှစ်ကတုန်းကချုပ်ဆိုထားတဲ့သဘောတူညီမှုကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးတော့တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုအမြောက်ကြီးညာနဲ့ချီဒီကနေ့ပစ်ခတ်တယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောကြားလိုက်ပါတယ်။ နိုင်ငံအနောက်ပိုင်းနှစ်နိုင်ငံပိုင်းနဲ့အငင်းပွားနေတဲ့ပင်လယ်တွေကိုအမြောက်ကြီးတွေနဲ့ပြစ်ခတ်ခဲ့ပေမဲ့တောင်ကိုရီးယားဘက်ကထိခိုက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားပူတွဲစေဦးစီးချုပ်ယုံပြောခွင့်ရဤဆောင်ဂျွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။북한군은오늘공구시경부터열한시경까지백령도북방
ဒီကနေ့မနေ့9နာရီကနေ17နာရီကြားမှာမြောက်ကိုရီးယားဘက်ကအမြောက်ကြီး200ချောကိုအနောက်မြောက်ဘက်မှာရှိတဲ့ဘေကျောနဲ့ယောင်ပြုံးကျွန်းတွေနားကိုပြစ်ခတ်ခဲ့တယ်လို့ပြောသွားတာဖြစ်ပါတယ်။တောင်ကိုရီးယားပြည်သူတွေရောစစ်တပ်ပါထိခိုက်မှုမရှိခဲ့ကြောင်းနဲ့ချီရီဟာနှစ်နိုင်ငံရေနံနိမိတ်ကိုပိုင်းခြားထားတဲ့နေရာမြောက်ဘက်ကိုကြားခဲ့တယ်လို့လည်းတောင်ကိုရီးယားပူတွဲစီးစီးချုပ်ယုံရဲ့ဒီပြောခွင့်ရကပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြစ်ခတ်လေ့ကျင့်မှုကြောင်းဒီယောင်ပြုံးနဲ့ဘေကျောင်းကျွန်းတွေပေါ်မှာနေထိုင်သူတွေကိုဘေးကင်ရာထွက်သွားဖို့အတွက်တောင်ကိုရီးယားစစ်တပ်ကအမိန့်ပေးခဲ့ရပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ကြား၄ရက်ကြာဒီပူးတွဲစစ်ရေးလက်ချက်မှုပြီးဆုံးပြီးနောက်တရက်မှာပဲအခုလိုမြောက်ကိုရီးယားဘက်ကပြစ်ခတ်မှုတွေကိုလုပ်ခဲ့တာပါတစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်တွေပေးပို့နေတာချက်ချင်းရပ်ဖို့အတွက်တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်ယူကရိန်းကိုစစ်တိုက်နေတဲ့ရုရှားနိုင်ငံအတွက်ပယ်ထိန်တပ်မဆောက်ဒုံးတွေမြောက်ကိုရီးယားအစိုးရကလက်တလုံးမှာပေးပို့ခဲ့တယ်လို့အင်ဂျီရောကပြောကြားခဲ့ပြီးတဲ့နောက်အခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်
2024ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးကနှေးကွေးနေပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ့်အကြောင်းကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝန်ပြည်ပခါတွေတိုးလာတာ၊ကုန်သွယ်ရေးနှောင့်နှေးမှုတွေနဲ့ရင်ဆိုင်ရတာ၊အတိုးနှုန်းဆက်ပြီးတော့မြင့်တက်နေတာနဲ့သဘာဝဘေးအန္တရာယ်ကြောင့်စီးပွားရေးအခြေအနေဆုတ်ယုတ်မှုတွေနဲ့ကြုံလာရနိုင်တာကိုလည်းထောက်ပြထားပါတယ်။2024ခုနှစ်မှာကမ္ဘာစီးပွားရေးဆုတ်ယုတ်မှုက 1.8 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့မျှော်မှန်းထားတာထက်ပို내ပြီးတော့ 1.4 ရာခိုင်နှုန်းအထိတောင်ကျဆင်းနိုင်တဲ့အကြောင်းနဲ့2020ခုနှစ်ကိုဗစ်ကပ်ရောဂါရင်ဆိုင်ရခင်အခြေအနေထက်အောက်ကိုပိုပြီးတော့မှရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့စီးပွားရေးအစီရင်ခံစာကဖော်ပြပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်ကနိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF ကပြီးခဲ့တဲ့အောက်တိုဘာလခန့်မှန်းချက်နဲ့စီးပွားရေးဘောင်းတူလှုပ်ဆောင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်း OECD ရဲ့နိုဝင်ဘာလကုန်ခန့်မှန်းချက်တွေထက်ကိုပိုပြီးတော့နည်းနေတာပါ။ငွေချင်းငှားဖို့အခက်အခဲနဲ့စရိတ်စကားကြီးမှန်းပြင်းပြမှုတွေကြောင့်ကမ္ဘာစီးပွားရေးဟာလေးစံကိုခက်ခက်ခဲခဲရင်ဆိုင်နေရတဲ့အခြေအနေမျိုးဖြစ်ပြီးတော့အထူးသဖြင့်ယင်းနှိမ့်ညံ့မှုလိုအပ်တဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကြက်တဲတွေကြုံရနိုင်တဲ့အကြောင်း2024ခုနှစ်ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာမှာသတိပေးထားပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောင်ကြာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ17နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရဲမှထည့်သွင်းကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့17နိုင်ငံထဲမှာမြန်မာအပြင်အာရှကတရုတ်၊မြောက်ကိုရီးယား၊ပါကစ္စတန်နိုင်ငံတွေလည်းပါဝင်ပါတယ်။ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာ၊နှိပ်ရှည်ထောင်ချတာ၊လူကုန်တိုက်ခမဲ့အောင်လုပ်တာစတဲ့လုပ်ရက်တွေကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်တဲ့လုပ်ရက်တွေလို့သတ်မှတ်ထားတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးပေါက်နေလို့အထူးဆောင်ကြည့်ရမယ်ဆိုရင်မှတော့အာရှကဗီယက်နမ်အပါအဝင်နိုင်ငံ၅နိုင်ငံကိုထည့်သွင်းလိုက်ပါတယ်။အယ်ရှာဘတ်၊ဘိုကိုဟာရမ်၊ဟူသီ၊ ISIS စတဲ့အဖွဲ့တွေကိုလည်းဘာသာရေးချိုးပေါက်နေတဲ့အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကသတ်မှတ်ပါတယ်။အခုလိုမျိုးဆိုရင်နဲ့မပါတဲ့နိုင်ငံတွေမှာလည်းဘာသာရေးလွတ်လပ်မှုကိုတိတိတသားချိုးပေါက်မှုတွေရှိနေတယ်လို့သူကထောက်ပြထားပါတယ်။ဘာသာရေးရလူနည်းစုအတိုင်းဝိုင်းတွေသူတို့ဝတ်ပြုတဲ့နေရာတွေအပေါ်အစိုးရတွေအနေနဲ့တိုက်ခိုက်နေတာတွေကိုရရမှဖြစ်တယ်လို့နှစ်ရှည်ထောင်ချတာဖိနှိပ်တာဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်ဖို့တိုက်တွန်းတာတွေအပါအဝင်လွတ်လပ်ခွင့်ချိုးဖောက်နေမှုတွေကိုလည်းရရမယ်လို့ဇန်နဝါရီလ4ရက်ကအမေရိကန်နိုင်ငံသားဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ထဲကပြဋ္ဌာန်းထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးတော့စောင့်ကြည့်အရေးယူတန်းခတ်မှုတွေလုပ်နေတာဖြစ်ပါတယ်ရှင်
ကြားဖြန့် online ငွေလိမ်ကိုင်းမှာပါဝင်နေဆိုပြီးတော့တန်ရရှိတဲ့သူတွေကိုမြန်မာဘက်ကတရုတ်ကို2023ခုနှစ်အတွင်းလွှဲပေးခဲ့တဲ့လူ4000ကျော်ပါတယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာကဒီကနေ့တောက်ကြနေမှာသတင်းထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံသားတွေဒါမကပဲねလူကုန်ကူးခံရသူတွေပါဝင်တဲ့တခြားနိုင်ငံကသူတွေကိုမြန်မာနိုင်ငံရဲ့နေဆက်မှာအတရားဓမ္မပိတ်လောင်ထားပြီးတော့ online ငွေလိမ်လုပ်ငန်းတွေမှာခိုင်းစေနေတာဖြစ်ပါတယ်တနည်းကိုဝင်ငွေဒေါ်လာတန်းထောင်ချီရတဲ့ငွေလိမ်လုပ်ငန်းတွေကြောင့်တရုတ်နိုင်ငံသားအများအပြားငွေကြေးဆုံးရှုံးထိခိုက်ခဲ့ပြီးတော့အဲ့ဒီငွေ ွေလိန်ခိုင်းတွေကိုနှိမ်နှင်းမှုအတွက်တရုတ်ဆိုရကမြန်မာဘက်ကိုအချိန်ချင်းပြောကြားခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။အင်တာနက်အွန်လိုင်းဖုန်းလိုင်းတွေကနေတဆင့်ဝေလိန်ညာတဲ့လုပ်ငန်းတွေကိုနှိမ်နှင်းခဲ့တာကြောင့်2023ခုနှစ်ဩဂုတ်လမှာတော့စပြီးတော့လိန်ညာမှုတွေတိတိတသာကျဆင်းခဲ့ပါတယ်။မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်2023ခုနှစ်အတွင်းမှာအင်တာနက်အွန်လိုင်းဝေလိန်လုပ်ငန်းကိုလုပ်ကိုင်နေတဲ့လူပေါင်း 400,000 ကိုမြန်မာကတရုတ်ကိုလွှဲပေးခဲ့ပါတယ်ဆိုတာကို CCTV သတင်းတွေမှာဖော်ပြပေမဲ့ဘယ်နိုင်ငံသားတွေလဲဆိုတာကိုတော့အတိအကျဖော်ပြထားတာမရှိပါဘူး။ online promotion ငွေမဲငွေဖြူခွာချမှုနှီးပညာတိုးတက်မှုစတဲ့တရားမဝင်ဝန်ဆောင်မှုတွေပေးနေတဲ့တရုတ်ရာဇဝတ်ကိုင်းတွေနဲ့နိုင်ငံသားငွေလိန်လုပ်ငန်းတွေကိုတရားမဝင်လူတွေပို့နေတဲ့ကိုင်းတွေကိုပြည်သူလုံခြုံရေးကြာတရုတ်ဝင်ကြီးဌာနကလည်းအကြီးအကျယ်နှိမ်နှင်းခဲ့ပါတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းမှာပြောကြားထားပါတယ်ရှင
်မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုဝင်ရောက်ခိုးလုံနေသူတွေကိုအခုလောလောဆယ်အတင်းအကျပ်ပြန်မပို့ပါဘူးလို့ဒီအိန္ဒိယပြည်ထောင်စုဝင်ကြီးကမီဇိုရမ်ပြည်နယ်ဝင်ကြီးချုပ်လာဒူမာဟိုမာကိုဒီအာမခံတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ရပြီးတော့ပုံမှန်မဖြစ်သေး၍မြန်မာဒုက္ခသည်တွေကိုပြန်ပို့မှာမဟုတ်ဘူးလို့ဝင်ကြီးအာမစ်ရှားကပြောကြားခဲ့ပါတယ်။မကြာခင်ကမှရွေးကောက်ခံခဲ့ရတဲ့ပြည်내ဝင်ကြီးချုပ်လာဒူဟိုမာဟာနယူးဒယ်လီမြို့တော်မှာဝင်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာဘက်ကချင်းလူမျိုးတွေနဲ့အိန္ဒိယဘက်ကမီဆိုလူမျိုးတွေဆိုတာဟာညီအကိုသွေးရင်းတွေဖြစ်ကြပြီးတော့နေဆက်မြင်းနဲ့ခွဲခြားလို့မရဘူးလို့မီဆိုရန်ပြည်내ဝင်ကြီးချုပ်ကဝင်ကြီးချုပ်မိုဒီကိုပြောခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကဒုက္ခသည်တွေကိုပြည်내နဲ့ပေးဖို့အတွက်ဗဟုအစိုးရရဲ့ညွှန်ကြားချက်ကိုအရင်ပြည်내ဝင်ကြီးချုပ်ဇိုရမ်တန်ဂါကလည်းလက်ခံခဲ့ခြင်းမရှိပါဘူး။မီဇိုရီနဲ့မျိုးနွယ်စုတစ်ခုတည်းဖြစ်တဲ့ချင်းလူမျိုးတွေကိုလူသားချင်းစာနာပြီးတော့မှမီဇိုရမ်ပြည်နယ်ထဲမှာဆက်လက်ခိုးလုံခွင့်ပေးထားမှာဖြစ်တယ်လို့သူကပြောခဲ့တာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံနဲ့နယ်စပ်ဒေသတစ်လျှောက်မှာခြံစည်းရိုးခတ်မဲ့အိန္ဒိယအစိုးရရဲ့အစီအစဉ်ကတော့လက်ခံနိုင်စရာမရှိပါဘူးလို့မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပြည်နယ်တစ်ခုဖြစ်တဲ့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လာဒူဟိုမာကအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကိုပြောကြားလိုက်ကြောင်းအိန္ဒိယအခြေစိုက်သတင်းတွေမှာဖော်ပြပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ပြည်နယ်၄ခုကဒေသခံတွေအနေနဲ့ free movement region လို့ခေါ်တဲ့နှစ်ပေါင်း40ကျော်အတားအဆီးမရှိနယ်စပ်ကိုဖြတ်တန်းသွားလာခွင့်ရှိတဲ့အစင်လာကိုဖြတ်ပြီးတော့နယ်စပ်တစ်လျှောက်မှာခြံစည်းရိုးခတ်မယ်ဆိုပြီးတော့အိန္ဒိယအစိုးရကကြေညာပြီးနှစ်ရက်အကြာမှာနိုင်ငံသားရေးဝန်ကြီးနဲ့ January 3ရက်နေ့ New Delhi မှာတွေ့ဆုံတဲ့အချိန်မှာမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်ဒီဥပဒေအရကတော့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ဒေသခံတွေအနေနဲ့တစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံအတွင်းကတွင်ကိုပြည်ဝင်ခွင့်ဗီဇာမလိုဘဲနဲ့အတားအဆီးဝင်ရောက်သွားလာခွင့်ကိုပိတ်ပင်မှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမျက်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်လောက်ကင်ကို MNDA ကထိန်းချုပ်လိုက်တဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်မှာအခြေစိုက်တဲ့ဒေသကိုကဲမှုစစ်ဌာနချုပ်ဒါကာဆလောက်ကင်နဲ့ပူးပေါင်းတက်တယ်ဟာကိုကန့်တက် MNDA နဲ့ညှိနှိုင်းပြီးတော့ဆုတ်ခွာသွားပြီဖြစ်တာကြောင့်လောက်ကင်မြို့ကို MNDA ကထိန်းချုပ်လိုက်ပြီဖြစ်ပါတယ်။အဓိကကတော့သူတို့ရိတ်ခါပြက်လက်လာတာကြောင့်ဖြစ်ပါတယ်။တစ်ဆက်တည်းပါပဲဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတွင်းမှာရှိတဲ့ခေါပန်နဲ့ပန်လုံဒေသကစစ်ကောင်စီတပ်တွေလည်းရုတ်သိမ်းသွားပြီးတော့မဟာမိတ်တပ်တွေဝင်ရောက်လာနေပြီဖြစ်ပါတယ်။ရှမ်းမြောက်ဒေသကနောက်ဆုံးစီရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်းပြောပြပေးပါမယ်ရှင်
။ကိုကန့် MNDAA တပ်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလ14ရက်နေ့မှာလောက်ကင်မြို့ကိုသိမ်းယူမယ်လို့ကြေညာပြီးတဲ့နောက်ဒီဇင်ဘာတတိယပတ်လောက်မှာလောက်ကင်မြို့ကိုဝိုင်းပတ်ပိတ်ဆို့တိုက်ခိုက်ခဲ့တာပါ။ဇန်နဝါရီလ4ရက်နေ့ညမှာလောက်ကင်ဒါကာဆာနဲ့ပူပေါင်းတပ်တွေအားလုံးဆုတ်ခွာသွားတာဖြစ်ကြောင်း MNDAA ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှိစက်သူတူက VOA ကိုပြောပါတယ်
။ကိုကန်လောက်ကရဲ့ဖက်မှာရှိတဲ့ဒါကာဆာရောအဲ့ဒီရှိတဲ့ဒါကအားလုံးဆုတ်လိုက်ပြီ။မနေ့ကညည7နာရီလောက်အဲ့ဒီထက်မှာရှိတဲ့လောက်ကဒါကာဆာကလည်းပါတယ်။တာငန်ကလည်းပါတယ်။စကခ14ပါတယ်။စကခ16ပါတယ်။စကခ12ပါတယ်။အဲ့ဒါအားလုံးဆက်လိုက်ပြီ။လူနေလိုက်ပြီးမှကိုကန်ထွက်ခွင့်ပေးတယ
်လောက်ကန်ကထွက်ခွာသွားသူတွေမှာအရာရှိနဲ့တခြားအဆင့်228ယောက်စစ်တီ2100ကျော်နဲ့အိမ်တော်သည်မိသားစုဝင်1500ကျော်တို့ပါဝင်ပြီးသူတို့ကိုဝဒေတာကတဆင့်ထွက်ခွာခွင့်ပေးခဲ့တာဖြစ်ပါတယ်လောက်ကန်ဒါကာဆနဲ့ပူပေါင်းတပ်တွေအခုလိုလောက်ကန်ကနေဆုတ်ခွာသွားရတာဟာအဓိကရိတ်ခါပြက်လက်တာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ
်ကရိတ်ခါမရှိတော့ဘူးလောက်ကန်ကစံတွေပို့လို့မရတော့ဘူးလေကွင်းလုံးဖြည့်ပြီးမှချစ်ချိုခဲ့တာကာလန်ပြည့်ပြီနော်ဒီမှာကြံတဲ့ရန်လုံကြိုက်ကိတ်တစ်ခုကိတ်ပေါ့တစ်ခုပဲကြံတယ်မဟုတ်လားဒီကိတ်တော့လေလွန်ထက်တဲ့အဲလောက်ဝဲလောက်ကိုကန်တာတွေဝင်တင်းလိုက်ပြီ ်ဝင်တက်လိုက်ဆိုတော့သူကစားစရာတွေလည်းမရှိတော့ဘူးအဲ့ဒါနဲ့လောက်ကန်ကသူစံပြက်ပြီလေ
လောက်ကန်ကနေလာရှိုးဘက်ကဆက်သွယ်တဲ့လမကြီးဘော်ကချင်းရွှေဟော်ကို MNDAA ကပြီးခဲ့တဲ့နှစ်အောက်တိုဘာလ28ရက်နေ့2029စစ်စင်ရေးဆက်စားခြင်းမှာတင်ယူခဲ့တာပါကွမ်းလုံမျိုးကိုတော့နိုဝင်ဘာလ12ရက်နေ့မှာတင်ယူခဲ့ပြီးလောက်ကန်မျိုးရဲ့တရုတ်ပြည်ထွက်ပေါက်ဖြစ်တဲ့ရန်လုံးကြိုင်ဂိတ်ကိုတော့ဒီဇင်ဘာလ18ရက်မှာတင်ယူခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းမှာတော့ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသကဟိုပန်မျိုးကိုညီနောင်မဟာမိတ်တွေဝင်ရောက်လာကြောင်းရှမ်းမြောက်ဒေသခံတဦးကပြောပါတယ
်ဘာဖြစ်တော့ဒီမနေ့မနိုင်လို့ပြောရလား3နိုင်လို့ပြောရလားမသိဘူးဒီမနေ့ဝင်လာပြီတဲ့ဒီကောကဟိုမဟာမိတ်တွေတော့ဟိုပန်ထဲမှာရောက်နေဒီပေးထားပြီးဒီတစ်သက်တော့ပေါ့
ဟိုပန်နဲ့ပန်လုံကစစ်ကောင်စီတပ်တွေရုတ်သိမ်းသွားပြီဖြစ်ကြောင်းနဲ့ဟိုပန်မျိုးအတွင်းကိုညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူ UWSC ဝတ်တပ်ဖွဲ့တွေလည်းဝင်ရောက်တပ်ဆွဲနေရယူထားပြီဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဟိုပန်မျိုးဟာဝါကိုပန်အုပ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ဖြစ်ပါတယ်ပန်လုံမျိုးကတော့ဟိုပန်မျိုးနယ်မှာရှိပြီးမိုင်းမောမျိုးနယ်အစပ်မှာတည်ရှိတာပါဒီကနေ့မနေ့9နာရီခွဲလောက်မှာမုံမေးမျိုးနယ်အတွင်းမှာရှိတဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကားခ21နဲ့ခလာယာ113တို့အခြေစိုက်ထားတဲ့စင်ကင်ခေါ်ကြံကန်တပ်စခန်းကိုတင်ယူလိုက်ကြောင်း PSLF TNL ကသတင်းထုတ်ပြန်ထားပါတယ်စင်ကင်စခန်းကိုဒီလ3ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်တိန်နီနဲ့ကြောင်မဲမြို့တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မဟာမိတ်3ဘက်ကသတင်းထုတ်ပြန်ထားပါတယ်ညီနောင်မဟာမိတ်၃ဘက်ကတော့လောက်ကန်ဟိုပန်နဲ့ပန်လုံကိုတင်ယူတယ်ဆိုတာကိုအတိပြုထုတ်ပြန်ကြေညာတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသသတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်တာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကန်ကို MNDAA ကထိန်းချုပ်လိုက်တဲ့သတင်းကိုကိုစော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဒဇယ်ဘက်မှာစစ်တပ်ကဘုံကျဲပြီးတော့တိုက်ခိုက်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းဒဇယ်မြို့စိတ်နှံရွာကျေးရွာကိုစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါရစေ။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာဒေသခံအရသာပြည်သူ9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါရစေ။မကွေးတိုင်းမြိုင်မြို့နယ်နဲ့ရေသကြိုမြို့နယ်အဆက်မှာလည်းစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပါရစေ။စကိုင်းတိုင်းနဲ့မကွေးတိုင်းတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
တော်တာရှင်များခင်ဗျာစကိုင်းတိုင်းဒဇယ်မြို့နယ်နဲ့ကျွန်းလာမြို့နယ်အဆက်မှာရှိတဲ့စိန်နှန်းကျေးရွာကိုမနေ့ဇန်နဝါရီ၄ရက်နေ့လယ်ပိုင်းကတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီစစ်တပ်ကနေလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့အရက်ဒေသခံအရက်သားတွေသေဆုံးခဲ့တယ်လို့ဒဇယ်မြို့ခံတွေကပြောပါတယ်စိန်နှန်းကျေးရွာစာတင်ကျောင်းကိုဘုံကျဲချိန်မှာစာတင်ကျောင်းအနီးကနေအိမ်တွေအပေါ်ကိုကြားရောက်ပောက်ကွဲခဲ့တာလို့ဒဇယ်မြို့ခံတဦးကအခုလိုပြောပါတယ်
နေနေတော့ငါဒီဟိုမှာစိတ်နှံရွာစိတ်နှံရွာမှာလေကြောင်းတိုက်ခိုက်မှုလို့ပြောတာဟိုပါ2နာရီနဲ့မိနစ်40ဆက်ဝဲဖြစ်မှုဒီတိုင်းပြစ်သွားတာပြစ်တော့အိမ်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟိုဒီပြည်သူလည်းတော်တော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေတယ်အပြင်မှာ9ဦးဒီဟိုဒီဖုံးချောင်းဘက်မှာ2ဦးလို့ကြားတယ်2ဦးဆိုကနဦးမနအရင်နေနှလုံးနဲ့အရင်နာဒီသူတွေကတော့ဟိုဒီတိုင်းထိတော်တော်ထိရပေါ့နော်ထိနာရပေါ့သူပေါင်ငိုင်းရပုံဆိုတော့ဒီသူရသားဒီသူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှိဘက်ကအိမ်နှလုံးထိရပေါ့
စိန်နှန်းကျေးရွာဟာတိုင်းနယ်အဆင်ရှိတဲ့ကျေးရွာတစ်ရွာဖြစ်ပြီးပေါင်ငိုင်းရဘုံနှလုံးကျဲချခဲ့တာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေဖြစ်တာလို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒဇယ်မြို့ထဲမှာလည်းကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာကို drone နဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်သေဆုံးဒဏ်ရာရတာတွေရှိပြီးစစ်ရေးတင်းမာနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တစ်ဆက်တည်းမှာပဲဇန်နဝါရီ၄ရက်နေ့လယ်ပိုင်းကမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလည်းစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်ညာရဲ့ရေကြိုးရဲ့ပခုတ်ကူဆက်ကရှင်မောင်ရှင်မပြစ်သွားတာရွာကအဲ့ဒီနားရှင်မောင်ရှင်ကတဲကူပြီးပါလေပတ်ချလဲကုန်းပြစ်တာအဲ့ရှင်မောင်မှာ30လောက်ရှိတယ်ကျွန်တော်တို့အကုန်လုံးကဖွဲ့တွေကတော်လိုင်းဖွဲ့တွေကဖျက်တော့တာကြအပေါ်မှာဆန်ကျုပ်တောင်ရံလို့ကြားတယ်အဲ့ဒါမှ2-5တက်ကရေကြိုးတက်ကကားနဲ့ရိခါပို့ချင်လို့ကြားရိခါပို့ရင်းနဲ့ဒီလေကြောင်းအပြစ်ကူပေးတာပေါ့
စစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးအဖွဲ့တွေဝိုင်းဝန်းပိတ်ဆို့ထားပြီး ရိတ်ခါလာရောက်ပိုးဆောင်တဲ့ကားတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်တာတွေရှိတဲ့အတွက်အခုလိုလေကြောင်းကနေပြစ်ခတ်ရှင်းလင်းပြီးမှမြေပြင်ဝေဟင်ကနေတဆင့်စားနပ်အိတ်ခါလက်နက်တွေပိုးဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းဒဇယ်ဘက်ကအခြေအနေကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မနေ့တုန်းကပြန်လွတ်မြောက်လာတဲ့သူတွေရဲ့နောက်ဆက်တွဲအခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့အချင်းထောင်အချုပ်ထောင်စခန်းအသီးသီးကအပြစ်ဒဏ်ကျအချင်းသားအချင်းသူ9600ကျော်ကို86နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်နေစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်ဒါပေမဲ့အဲ့လိုပြန်လွတ်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှယောက်ပါတယ်လဲဆိုတော့စီရင်တီးကြကိုကောက်ယူဖို့ကတော့ခက်ခဲနေပါတယ်လို့အကျဉ်းသားရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်မနေ့တုန်းကပြန်လွတ်လာတဲ့အထဲပါလာတဲ့နိုင်ငံရေးအကျဉ်းသားတာယာဝတီပြည်သူ့လွှတ်တော်အမတ်ဦးအောင်မြင့်ပြန်ပြီးတော့အဖမ်းခံရပါတယ်အကြောင်းဆုံးရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးမင်းမြတ်ဒဇင်အောင်ပြောပြပေးပါမယ်
86နှစ်မြောက်လွတ်လပ်ရေးထိမ်းမှတ်အနေနဲ့စစ်ကောင်စီပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေရဲ့နိုင်ငံရေးကျဉ်းသားဘယ်လောက်ပါလဲဆိုတာစီရင်ကောက်ယူနိုင်မှုကူညီသူတွေကကြိုးပမ်းနေစေဖြစ်ပါတယ်အခုချိန်ထိတော့စီရင်အတီးကြသိနိုင်မှုအတော်လေးခက်ခဲနေစေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်မနေ့က9000ကျော်အကျဉ်းသား9000ကျော်လွတ်တယ်အဲ့ဒီမှာနိုင်ကျင်းကကျွန်တော်တို့အခုချိန်ထိတော့ကျွန်တော်တို့စီရင်လိုက်နေတုံးပဲရှိသေးတယ်ဒါပေမဲ့တင်ကြတာကတော့အနည်းငယ်ပဲပါမယ်လို့ကျွန်တော်တို့ပြောလို့ရမယ်ကျွန်တော်တို့မှန်ထားတာတော့တရားကြော်ကြော်လောက်ပဲပါလိမ့်မယ်လို့မှန်ထားတယ်ပေါ့နော်ဒါပေမဲ့စီရင်ကကျွန်တော်တို့အခုချိန်ထိတော့ကျွန်တော်တို့တိကျမရသေးဘူးတင်ကြတာကတော့ကျွန်တော်တို့နေရာဝီတိုင်းကလူမှုရေးဝန်ကြီးဒေါက်တာလက်မြတ်သွေးရဲ့မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ရဲ့နောက်ပန်းမင်ကြီးလမ်းမှာအဖမ်းခံလိုက်ရတဲ့ဒီလူငယ်တွေပြန်လွတ်တယ်ပေါ့နော်ဒါကတော့ကျွန်တော်တို့တေချာသိရတယ်ကျန်တဲ့ဟာတွေကတော့ကျွန်တော်တို့အခုချိန်ဒီစီရင်ကလိုက်နေတော့မှရှိသေးတယ်ဘာလို့လဲဆိုတော့စီရင်လိုက်ရတာအရင်ခဲ့တယ်ဒီစေအုပ်စုကလွတ်လိုက်တယ်ဆိုတာလွတ်လိုက်တယ်ဆိုတာကအရေးအတွက်ပဲသူတို့ကကျင်ညာတာအဓိကတော့နိုင်ငံတကာကိုလှည့်စားခြင်းတဲ့အတွက်ကြောင့်ဆိုတော့အရေးအတွက်ပဲကျင်ညာပြီးတော့အစင်းသား9000ကျော်လွတ်လိုက်တယ်ဆိုပြီးတော့သူတို့ကပြောလိုက်တာပေါ့နိုင်ငံချင်းသားဘယ်လောက်ပါလဲဆိုသူတို့မပြောတော့ဘူးအဲကျွန်တော်လည်းစီရင်လိုက်ရတာတော့အခုချိန်ကြီးတော့ကျွန်တော်စီရင်လိုက်နေလို့မရှိသေးတယ်။ခံမှန်းကြီးကတော့တရားကြော်ကြော်လောက်ပဲလွတ်လိမ့်မယ်လို့ကျွန်တော်တို့ခံမှန်းတယ
်။ဇန်နဝါရီ၄ရက်နေ့ကပြန်လွတ်လာသူတွေရဲ့မွေးရစီဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စီဝါများဆိုင်ရာဥပဒေနဲ့တရားစွဲခံထားရတဲ့အမှုတွေကနေလွတ်မြောက်လာသူတွေများတယ်လို့အထွေထွေရာဇဝတ်မှုအကျဉ်းသားအများစုပါဝင်ခဲ့တယ်လို့ AAPP ကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းသားတွေထောင်ချီလွတ်ပေးလိုက်ပေမဲ့နိုင်ငံရေးစီရင်နာမပါဝင်သလိုယာကနန်းမြတာပြန်လွတ်ပေးခဲ့တာဖြစ်ပြီးပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအများစုဟာလည်းပြစ်ဒဏ်လွတ်ရဲစေခံနည်းသူတွေအများစုပါတယ်လို့ပြောပါတယ
်။ခဏညရတဲ့နည်းအများဆုံးကတော့တန်အင်းစိန်ပေါ့နော်။အင်းစိန်ကဒုတိယအများဆုံးကတော့ဦးဘုံပေါ့နော်။ဒါတဲ့စေတနာပါလို့တော့မဟုတ်ဘူးသို့တော်ရင်လည်းအနာငါးတွေကိုအဓိကထားပြီးတော့လွတ်နည်းပြီလွတ်ရစီတံကြီးတွေကိုပဲရွေးချယ်ပြီးတော့လွတ်ပေးလိုက်တဲ့အခါကျတော့ငါပုံမှတ်ကသမီးရဲ့2000လောက်မှာငါပုံမှတ်က3ပုံ4ပုံလောက်ရှိနေတာလေဘာမှမကြံတော့တကယ်တကယ်ချွတ်ရတာပြီးအဲ့ဒီလူတွေကြားလာပြီးလွတ်နေတာနော်ချွတ်ရလည်းမပြေဘူးနိုင်ချင်းနေပုံမှာပေါ့နော်ဘုန်းကြီးတို့သတိထားမိတဲ့လောက်ကတော့မတက်ခါရှိမှသာ350400မှ400လောက်တော့ရှိတယ်ပေါ့နော်။အေယာဝတီတိုင်းဟင်းဒရာထောင်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြင်းကြံထောင်ကပြန်လွတ်လိုက်တဲ့90လောက်မှနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့နှိဆက်သူတွေကပြောပါရယ်။တက်ဆိုင်ရာမိသားစုတွေကိုချုပ်ပြီးအသိပေးတာပြန်လွတ်ပေးတဲ့အကျဉ်းသားစင်းကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်အတိအကျသိနိုင်ဖို့ခက်ခဲနေတာပါ။မနေ့ကလွမြောက်လာသူတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်မန္တလေးမြို့တော်စီပင်သားရဲကော်မတီဝင်ဦးကျော်ဇေယျတို့ဦးဘူထောင်ကပြန်လွတ်ခဲ့တယ်လို့ NLD အစိုးရလက်ထက် ARD တိုင်းအစိုးရအဖွဲ့လူမှုဝန်ကြီးဒေါက်တာလှမြတ်သွေးလည်းပသိမ်အချင်းတောင်ကနေပြန်ပြီးတော့လွမြောက်ခဲ့ပါတယ်။မနေ့ကလွမြောက်လာတဲ့အထက်ပါဝင်ပြီးခံဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်လည်အဖမ်းခံရပြီးတော့နောက်ထပ်အမှုထက်တရားစွဲခံရသူတဦးလည်းရှိပါတယ်။သူကတော့ပဲခူးတိုင်းတာယာဝတီမြို့နယ်ကိုစားပြု NLD အမတ်တဦးဖြစ်သူဦးအောင်မြင့်ဟာပြန်လွတ်လာသူတွေထဲပါဝင်ခဲ့ပြီးမဲ့ခံဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်ပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်။တ ာဝတီထောင်မှာကွန်တက်တာကအဲဒီကော်အောင်မြင့်ပေါ့နော်ကော်အောင်မြင့်ကိုဒီဝန်ခံဟိုနေရာ414ပေါ်ရင်လျှောက်တိတိဆိုတော့သူကခံဝင်ထုတ်ခဲ့တာပေါ့နော်
တမင်ရဲ့ချက်ရှိကြီးခံဝင်ထိုးခိုင်းတဲ့ခါကျတော့ခံဝင်မထိုးတဲ့ခါကျတော့သူ့ကမှခံဝင်မထိုးရကောင်းလားဆိုပြီးတော့အဲ့ဒါပြန်ပြီးတော့နော်ခါတဲ့ပြန်တဲ့ပေါ့နော်အဲ့ဒါတော့မှုဖွင့်နေဆိုတဲ့ပုံစံမျိုးတူဟုတ်တယ်သူကသူကလည်းရှင်းပြလွှင့်ရစီနေပြီလေကိုပြောတော့အဲ့ဒါလွှင့်ရစီနေတဲ့သူကိုမလွတ်တာပေါ့နော်အဲ့ဒါလွှင့်ငိမ့်တဲ့သူကလွတ်ပြီးပြီတော့ခံဝင်မထိုးလို့ပြန်ဖမ်းတာ
ဦးအောင်မြင့်ကိုတဘာဝဘေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထောင်ချခဲ့တာလွတ်ရစီတော်မှာဖြစ်ပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း APPB ရဲ့စီးနွေအရအာနာသိန်းကြီးကနေ2024ဇန်နဝါရီ3ရက်အထိဖမ်းဆီးခံထားရသူအကျဉ်းသား2500ကျော်ရှိပြီးတည်ရန်ချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်ပြန်ပြီးတော့လွတ်မြောက်လာသူဦးရေကတော့9800ကျော်ရှိတယ်လို့ဖော်ပြပါတယ်။စစ်ကောင်စီကတော့ APPB ရဲ့စီးနွေဟာချဲ့ကားထားတဲ့စီးနွေဖြစ်တယ်လို့ဝေဖန်ထားပါတယ်ရှင်။
ဒါကတော့လွတ်လပ်ရေးနေ့အထိမ်းအမှတ်စစ်ကောင်စီကပြန်ပြီးတော့လွှတ်ပေးလိုက်တဲ့နောက်ဆက်တဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကသဲပြည်နယ်တွေကပညာရေးအထူးစီစဉ်သတင်းဆောင်မကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယပိုင်းမနီပူးလို့ခေါ်တဲ့ကသဲပြည်နယ်မှာမနစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးအကြမ်းဖက်ပြစ်ပခါကြောင့်စိတ်ဒဏ်ရာရရှိခဲ့ရတဲ့ကလေးငယ်တွေကိုစုစည်းပြီးတော့အစိုးရစာတင်ကြောင်းမှာကျောင်းအေကျောင်းသားပညာသင်ကြားပေးနေပါတယ်ဒီကျောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုခင်မောင်စုံမင်းပြောပြပေးပါမယ
်အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမှာရှိတဲ့မနီပူခေါ်ကသဲပြည်နယ်ကလူမျိုးရေးအကြမ်းဖက်ပြစ်ပခါတွေစတင်ဖြစ်ပွားခဲ့တဲ့ဒေသကကလေးငယ်တွေကိုလုံခြုံမှုရှိတဲ့ပြည်내အစိုးရပိုင်းကျောင်းအိတ်ကျောင်းစာစာသင်ကျောင်းတစ်ကျောင်းမှာစုစည်းခုလုံခွင့်ပေးထားပါတယ်။မနီပူကသဲလူမျိုးစုနဲ့ကူကီလူမျိုးစုတို့အကြားအကျန်းဖက်ပြိပခါတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ကြရတဲ့အဲ့ဒီကလေးငယ်တွေဟာသူတို့ရဲ့စိတ်တန်ရာတွေကနေတဖြည်းဖြည်းချင်းသက်သာလာပြီးပုံမှန်အနေအထားကိုရောက်ရှိလာကြပါတယ်ပြည်နယ်ရဲ့အလဲပိုင်းမှာရှိတဲ့ဘစ်နူပါခရိုင်တောင်ပိုင်းမှာပြီးခဲ့တဲ့နှစ်2023ခုနှစ်မေလ3ရက်နေ့ကလူမျိုးရေးအကြမ်းဖက်ပြစ်ပကတွေစတင်ဖြစ်ပွားခဲ့တဲ့တော်ပေါင်းကျေးရွာအနီးမှာအဲ့ဒီကြောင်တည်ရှိပါတယ်ပြည်နယ်အစိုးရပိုင်းအဲ့ဒီကြောင်မှာပဲကလေးငယ်90လောက်ကိုအစားအစာနဲ့နေရာထိုင်ခင်းပေးပြီးပညာသင်ကြားပေးပါတယ်ကလေးတွေဟာကျောင်းရောက်စားကစိုးရင်ကျောင်းကြမှုတွေရှိနေကြပြီးအဆစမဝင့်မရဲဖြစ်နေကြကတက်ကြွမှုသိမ့်မရှိကြပါဘူးဒါပေမဲ့လည်းနောက်ပိုင်းမှာတော့တဖြည်းဖြည်းချင်းပြောင်းလဲလာပြီးကျောင်းသားအချင်းချင်းပေါင်းသင်းပျော်ရွှင်လာကြတယ်လို့ကျောင်းအုပ်ဆရာကြီးရာမေ့ရှ်ကပြောပါတယ
် intervening
အဆပိုင်းကကျွန်တော်တပည့်ကျောင်းသားကျောင်းသူတွေကရှက်ကြောက်စိုးရင်နေကြပြီးတော့စကားနဲ့တလို့သိပ်ပြီးလဲမတော်လက်ကြပါဘူးအခုတော့သူတို့ကိုကျွန်တော်ကောင်းကောင်းတင်ပြပြလိုက်တော့အများကြီးတူးတက်ပြီးတော့အရင်လိုမဟုတ်တော့ပါဘူ
းဆက်လက်ပြီးသူ့အနေနဲ့ဒီကလေးတွေကိုဘက်စုံပညာတွေသင်ကြားပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ်
Even though the students are displaced students who are
ကျွန်တော်ရဲ့ကျောင်းရေးကျောင်းစာဘော်ဒါဆောင်စာသင်ကျောင်းမှာပညာသင်ကြားနေတဲ့ကလေးတွေဟာလူမျိုးရေးပဋိပက္ခကြောင့်ရှေ့ပြောင်းလာကြသူတွေဖြစ်ကြပေမဲ့သူတို့ကိုအထူးကူးစိုက်ပြီးကျွန်တော်ပြုစုပြုထောင်ပေးမှာပါ။ကျောင်းမှာကာလကျင်ကအကစားတင်တာမကသူတို့လေးတွေလိုချင်တဲ့ပညာရတိုင်းအသက်မွေးဝမ်းကြောင်းသင်တန်းတိုင်းကိုကျွန်တော်ပေးကြပါလေ
။အဲ့ဒီကျောင်းကကျောင်းသားတဦးကလည်းသူ့အနေနဲ့ကြိုးစားသင်ယူနေတဲ့အကြောင်းအခုလိုပြောပါဗျ။
I want to study and
ကျွန်တော်အနေနဲ့ကျောင်းသင်ခန်းစာ၊စီကံ၊အဆောင်နဲ့ကျောင်းရဲ့နှိမ့်ဆတူဝလုပ်ငန်းတွေကိုလေ့လာသင်ယူပါတယ်
။မနီပူခေါ်ကသဲပြည်နယ်မှာဟိန္ဒူကိုးကွယ်တဲ့လူများစုကသဲလူမျိုးတွေနဲ့ခရစ်ယာန်ကိုးကွယ်ကြတဲ့လူနည်းစုကူကီလူမျိုးစုတွေအကြားမနစ်မေလာဇန်းကစတင်ပြီးလူမျိုးရေးပြိပကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ကာအနည်းဆုံးလူပေါင်း180သေဆုံးခဲ့ပါတယ်တရားရုံးဆုံးဖြတ်ချက်အရလူနည်းစုကူကီလူမျိုးစုတွေကိုပေးထားတဲ့အထူးအခွင့်အရေးတွေကိုလူများစုကသဲလူမျိုးတွေကလည်းရတဲ့ရထိုက်တဲ့ဆိုပြီးတောင်းဆိုရာကနေအကြမ်းဖက်ပြစ်ပကတွေဖြစ်ပွားခဲ့တာပါလူဦးရေ3,000ကျော်ရှိတဲ့မနီပူခေါ်ကသဲပြည်နယ်မှာကသဲလူမျိုးစုက53ရာခိုင်နှုန်းရှိပြီးစိုက်ပျိုးရေးကောင်းတဲ့မြေပြတ်မှာနေထိုင်ကြကာကူကီလူမျိုးစုက16ရာခိုင်နှုန်းရှိကာတောင်ပေါ်ဒေသမှာအများဆုံးနေထိုင်ကြပါတယ်ခင်ဗျာ
ဒါကတော့ကသဲပြည်နယ်တွေကကလင်းငယ်တွေအတွက်ပညာရေးအထူးအစီအစဉ်ကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။
VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ် January 5ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညပိုင်းကမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါတူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရှေတန်းစစ်မြေနပြင်ကຫນွေဦးတော်လန်ရေးအမျိုးသမီးစစ်သည်များဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။2022ခုနှစ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့ຫນွေဦးတော်လန်ရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာပုံစံအမျိုးမျိုးနဲ့ကဏ္ဍဆောင်ကပါဝင်ခဲ့ကြပါတယ်။အာဏာသိမ်းမှု3နှစ်နီးပါးမှာပေါ်ပြီးတော့မှအားကောင်းလာတဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာလည်းအမျိုးသမီးတွေအများအပြားဆက်လက်ပါဝင်နေကြပါတယ်။သူတို့ဘလို့ယုံကြည်ချက်ခံယူချက်တွေနဲ့အခုလိုမျိုးဆက်ပြီးတော့ပါဝင်နေကြတာပါလေ။ရှေ့တန်းစစ်မြေပြင်ရောက်ຫນွေဦးတော်လန်ရေးအမျိုးသမီးစစ်သည်တချို့ရဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုယ်တိုင်လည်းဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင်။There's a path we must choose sometime. Gotta stand up and fight sometime. $2,000 ရေးဒေါ်လာရေးဟာအမျိုးသမီးတွေရဲ့ဒေါ်လာရေးလို့တော့တုံ့တက်သူတို့ကဖော်ပြရေးသားကြတဲ့အချိန်အမျိုးသမီးတွေရဲ့ပါဝင်မှုအားကောင်းနေပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲတွေမှာအမျိုးသမီးတွေထောင်ပေါင်းကြီးရှေ့တန်းကပါဝင်ချီတက်ခဲ့ကြတယ်လို့လက်နဲ့ဆွဲကင်ဒေါ်လာမှုတွေစတင်ချိန်မှာလည်းအမျိုးသမီးတွေနောက်ကျမကြံရစ်ခဲ့ပါဘူး။အနာသိမှု၃နှစ်နီးပါးကာလအတွင်းຫນွေဦးထွန်လည်ရေလက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူရှေ့တန်းစစ်မြေပြင်မှာပါဝင်လှုပ်ရှားကြတာရှိသလိုဆေးဘက်ဆိုင်ရာစီမံခန့်ခွဲရေးထောက်ပို့စသဖြင့်ကဏ္ဍစုံမှာပါဝင်နေကြဆဲလည်းဖြစ်ပါတယ်ဒီထဲမှာတော့ရင်းမပင်ခရိုင်ပလဲမြို့နယ်ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှာလက်ရှိအရာရှိအဖြစ်လက်ရှိတာဝန်ထမ်းနေတဲ့မဲ့ပေတာလည်းပါပါတယ်သူကတော့အာနာသိမ့်မိမကြခင်လပိုင်းအတွင်းမှာပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူပါဆီယနာရှင်ကိုစန့်ကျင်ဖယ်ရှားဖို့မှာလက်နက်ကင်တိုက်ဖို့အထိလိုအပ်လာတဲ့အတွက်ဒီလမ်းကိုရွေးချယ်ခဲ့ရတာဖြစ်တယ်လို့မဲ့ပေတာကပြောပါတယ
်မတရားတာမကြိုက်လို့ပေါ့လက်နက်ကင်ပြီးတော့အနိုင်ကျင့်နေရဘူးမကြည်နဲ့လို့ပေါ့ဗျာအားကြောင့်မလို့ level 2မှဖြစ်မယ်နီးအားကြောင့်ကျွန်တော်တို့လက်နက်ကင်ဖို့စဉ်းစားခဲ့ရပေါ့ဒီတိုင်းတခြားနီးလန်းနဲ့ရနိုင်မယ်ဆိုလဲတခြားနီးလန်းနဲ့ဆက်သွားမှာပေါ့တခြားရွေးစရာလမ်းမရှိတော့လို့ပေါ့အမျိုးသမီးထက်ကိုကိုနိုင်ငံသားတယောက်လိုခံယူပြီးတော့လက်နက်ကင်ဒေါ်လန်ကိုလက်နက်မပိုင်မနိုင်မှာတခြားလာပြီးဆိုတော့လေလက်နက်ကင်ဒေါ်လန်ကိုပါဝင်တာပါကျွန်တော်ခံယူချက်ကတော့ကျွန်တော်တို့နောက်မျိုးဆက်တွေကျွန်တော်တို့လူမျိုးထပ်ပြီးတော့မှမကြုံရစေချင်လို့ပေါ့
လက်နက်ကင်ဒေါ်လန်ရေးမှာပါဝင်ဖို့စိတ်ပိုင်းရုပ်ပိုင်းကြံ့ခိုင်အောင်ကြိုးစားရပြီးအမျိုးသမီးဖြစ်တဲ့အတွက်ပိုးပြီးတော့အားဆိုင်ရတယ်လို့လည်းမှတ်ပြတာကပြောပါတယ်
တော်တော်လေးခက်ပါတယ်ဘာလို့လဲဆိုတော့ငကူကနေ့ကအဲ့လိုမိန်ကလေးတွေဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာရောအားနည်းတယ်လို့သတ်မှတ်ထားပြီးသားလေးတကယ်တမ်းလဲမိန်ကလေးရဲ့ယောက်ျားလေးတွေနဲ့ရှင်ပြီးတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကြံ့ခိုင်ဖို့ကြိုးစားရတာတော်တော်လေးပြင်းပြထန်ထန်ကြိုးစားရတယ်ပေါ့သူတို့ထပ်ပို့ပြီးကိုကြိုးစားရတယ်ပေါ့
ဒီလိုခက်ခဲမယ်ဆိုတာတည်တည်နေပဲလက်နက်ကင်တော်လည်ရေးမှာပါဝင်ဖို့ဆုံးဖြတ်ခဲ့သူနောက်တူကတော့မန္တလေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ကမမိုးမိုးပါမှတ်ပေတာလိုပဲအာနာသိန်းစစ်တပ်ရဲ့လုပ်ရက်တွေကိုမကျေနပ်လို့လက်နက်ကင်တော်လန်ဖို့ဆုံးဖြတ်ခဲ့တာလို့မမိုးမိုးကပြောပါတယ
်လူမတရားမှုရေလူခွင်ရေပိတ်တာတွေရောပြီးတော့ကိုယ့်လူတွေကိုပြည်သူတွေကိုမဆိုင်မဲဒီလိုမျိုးတပ်ဖြတ်တာတွေရှိလာအဲ့လိုမျိုးတွေကိုအဓိကတော့မခံရင်စိတ်ပေါ်မခံရင်ကျေးဇူးတွေကိုရောက်လာ
မန္တလေးသူဖြစ်တဲ့မမိုးမိုးကတော့သူတကယ်ချင်းတွေလဲမန္တလေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ထဲမှာရှိနေတာကြောင့်တငယ်ချင်းတွေရဲ့အဆက်အသွယ်နဲ့မန္တလေး PDF ထဲကိုဝင်ပစ်ခဲ့တယ်လို့ပြောပြပါရယ်ပြည်သူ့ကာကွယ်ရေးစစ်သည်တယောက်ဖြစ်ဖို့လိုအပ်တဲ့စစ်သည်နှန်းတွေတက်ခရပြည်တဲ့နောက်
လက်ရှိမှာတော့မန္တလေး PDF drone တပ်ဖွဲ့မှာတာဝန်ထမ်းဆောင်နေပါတယ်
။တနန်းစင်းပြီးတော့စာလုံးကျုံရင်းစိတ်ထဲမှာပဲရှိတာပါကျွန်တော်။နောက်တော့ဒီ UAB ရဲ့ခေါ်ရဲဆိုတော့ဝင်လိုက်တာ UAB ရဲ့ငကိုကလေးကစိတ်ဝင်စားတာပါ။နောက်တော့အမျိုးသမီးရဲ့ခေါ်ရဲဆိုတော့စင်ပြေသွားတာပါကျွန်တော်တို့။
တော်လည်းရေးရှိဆက်မှာပိုးပြီးခက်ခဲလာနိုင်တယ်ဆိုတာကိုသူတွေးထားတယ်လို့ဒီချက်ပို့ပြီးတော့အားဆိုင်စူးစမ်းသွားမယ်လို့လဲ PDF drone စစ်သည်မမမှုကပြောပါရယ
်တာဂတ်တွေပါကြီးထိရပါကြီးဆိုရင်တော့ဘယ်လိုပြောမလဲနောက်ပိုင်းညထပ်ပြီးတော့ပို့ပြီးတော့လှုပ်ရှင်စိတ်တွေပေါ်လာပေါ့မရှင်ဆိုရင်ကိုအရင်ရင်ခုန်နေရလीအဲ့လိုမျိုးမရှင်တွေပါကြီးထဲမှာထပ်ပြီးတော့ချပြီးတော့ထပ်ပြီးတိကျအောင်လှုပ်ရှင်တာပေါ့ကိုကောင်းအောင်ပဲလှုပ်ရှင်တာ
အခုဆိုရင်မမမှုတို့လို့အမျိုးသမီးစစ်သည်တွေအများအပြားdrone တပ်ဖွဲ့ထဲမှာပါဝင်နေပြီးဒီမျိုးသမီးတွေရဲ့အင်အားနဲ့ပဲရန်သူပြစ်မှတ်တွေကိုထိုးနှက်တိုက်ခိုက်သွားမယ်လို့ drone စစ်စီရေးတာဝန်ခံတူဖြစ်တဲ့ကိုစိုးသူရဆောကပြောပါရယ
်မျိုးသမီးတွေရဲ့အားကိုကျွန်တော်တို့ယုံကြည်တယ်ဒီတော့ဒီအမျိုးသမီးတွေရဲ့အားကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီလက်နက်ကင်ဒေါ်လာရေးမှာအသုံးချဖို့ကျွန်တော်တို့စဉ်းစားတဲ့အခါမှာ drone ကနံပါတ်1အနေနဲ့မှာပါဝင်လာပါတယ်အရှိပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့drone unit ထဲမှာအမျိုးသမီးစစ်မေတွေကိုဒါကျွန်တော်တို့ခေါ်ပြီးတော့မှinterview တွေလုပ်တယ်လေ့ကျင့်သင်ကြားမှုတွေကျွန်တော်တို့လုပ်တယ်ဒီလိုမျိုးတွေလုပ်ပြီးတော့မှဒါအမျိုးသမီးတပ်ဖွဲ့ဝင်တွေကိုထည့်ထားခြင်းဖြစ်တယ်အဲ့တော့ဘယ်လိုရည်ရွယ်ချက်နဲ့ထည့်ထားတယ်လဲဘယ်လိုအခန်းကဏ္ဍမှာအသုံးပြုမလဲဆိုရင်တော့ဒီအမျိုးသမီးစစ်မေတွေကိုကျွန်တော်တို့တကယ်စစ်မြေပြင်မှာ drone တွေကိုချွန်းချွန်းကျင်ကျင်နဲ့မောင်းနှင်နိုင်ပြီးတော့မှရန်သူကိုထိုးနှက်တိုက်ခိုက်နိုင်ဖို့ရအတွက်ထိကျွန်တော်တို့ရည်ရွယ်ထားပါ
လေ့ကျင့်သင်ကြားမှုနဲ့အခွင့်အလမ်းတွေသာရရှိမယ်ဆိုရင်အမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲကျန်းတူဆွမ်းဆောင်နိုင်တယ်ဆိုတော့ကိုနှွေဦးတော်လာရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကသက်သေပြနေတာဖြစ်ပါတယ်။ဆရာနာရှင်ကိုအမြင့်ပြည့်ချေမှုန်းသွားဖို့ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်ကအမျိုးသမီးအများအပြားကိုလက်နက်ကင်တော်လာရေးအပါအဝင်ဘယ်လိုလှုပ်ရှားမှုအခန်းကဏ္ဍမှာပဲဖြစ်ဖြစ်ကြာရနေရကနေပါဝင်ဖို့အတွက်တွန်းအားဖြစ်နေတာပါ။ဒါဆိုနဲ့အဝေးမှာအခက်ခဲဒုက္ခတွေကြောင့်ဘယ်လိုပဲရုန်းကန်လှုပ်ရှားရပါစေအောင်ပွဲနဲ့အိမ်ပြန်ရဖို့ဆိုတဲ့မျှော်လင့်ချက်ကသူ့အတွက်ရှေ့ဆက်ဖို့ခွန်အားဖြစ်စေတယ်လို့မမမူးကပြောပါတယ
်တခါလေကြရင်တော့အိမ်ကိုလွမ်းနိုင်ပါသေးရှိရပါဒါပေမဲ့တင်နန်းမှာကျတော့ပို့ပြီးတော့တတိရရယ်တင်နန်းမှာကျတော့အဲ့လိုမျိုးပေါ့အမျိုးမျိုးဒုက္ခမျိုးစုံရှိရဆိုတော့အိမ်ကိုပို့လွမ်းနေဒါပေမဲ့တခုရှိရဖုန်းဆက်ဖြစ်တိုင်းအမေကပြောတာငါ3ဒေါ်လာရေးပြီးမှပြန်လာအမေတို့ကောင်အဆင်ပြေရအဲ့စကားတခုနဲ့အဆင်ပြေပါကျွန်တော်
တခါတည်းရန်စိတ်ထက်ကြရတဲ့အချိန်တွေရှိပေမဲ့လို့ယုံကြည်ချက်နဲ့အကောင်းဆုံးဖြစ်အောင်တည်ဆောက်ရတယ်လို့ကီနီဒီတာဒီမော့ဆိုစစ်တပ်ဖွဲ့မှတာဝန်ထမ်းနေတဲ့မက်ကယ်ရိုလိုင်းခိုင်လင်းကလည်းပြောပါရယ
်စိတ်ရကြလာဆိုတော့ခါလေဒီရဲဘော်ဝမကင်နိုင်စိတ်ရကြမိတယ်တမက်ဟိုမြန်စိတ်ရကြနေမိလို့မရဘောနော်အကဲဒီလူနာရောဒီတကြာမကင်နိုင်ခဲ့ရဲ့ဟိုဘာတွေလိုအပ်တဲ့ဘာတွေလိုအပ်ရတော့အမလူနာကဘာတွေလိုအပ်လဲဆိုတာအဲ့ပြန်သွန်တက်ပြီးတော့နောက်တစ်ကြိမ်နောက်လူနာကိုပို့ကောင်းပြန်လောက်ပြီးတော့ပါနော
်အသက်18နှစ်သာရှိသေးတဲ့မက်ကယ်ရိုလိုင်းခိုင်လင်းအတွက်အာနာသိမ့်မှုကြောင့်လူငယ်ဘဝရှင်သန်မှုတက်လန့်တွေရိုက်ချိုးဖျက်ဆီးခံခဲ့ရပြီမဲ့လို့ဆရာနာရှင်စနစ်အမြင့်ပြက်ပြီးတနေ့ဒီမိုကရေစီရလာမယ်ဆိုရင်သူလျှောက်ခဲ့ရတဲ့လမ်းအတွက်ကျေနပ်ပါတယ်လို့မက်ကယ်ရိုလိုင်းခိုင်လင်းကပြောပါတယ်
လို့ဆုလို့ရရတဲ့ဆိုပြီးမဲ့လဲနောက်တစ်ချိန်မှာလို့ချင်တဲ့ဒီဒီမိုကရေစီပေါ့နော်ဒီလိုအကြေရခဲ့မယ်ဆိုရင်ဒီဆုလို့ရတာကျတင်ရပါတယ
်လူဦးတော်လည်းလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့လက်နက်ကင်လမ်းစဉ်ကိုသဘောကျလို့ဆိုရတဲ့ဆရာနာရှင်ကိုဖယ်ရှားဖို့မှာဒီနည်းကလက်တော်မှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်နေတယ်ဆိုတဲ့ယုံကြည်ချက်နဲ့ပါဝင်နေကြတာများပါတယ်ဖြစ်နိုင်ရင်တော့ဘယ်သူကမှလက်နက်မကင်ချင်ကြသလိုလက်နက်ကင်စစ်ပွဲတွေကြရှိမှာကိုလည်းမလိုလားကြပါဘူးမဘီတာကလည်းအခုလိုပြောပါရယ
်ရေရှည်စစ်ပွဲဆင်နွဲတဲ့ဖြင့်အကျိုးဖြစ်ထွန်းတည်ဆိုတာမရှိဆိုပြီးတော့စွန်စုကပြောထားရပါတော့နော်အဲ့တော့ကျွန်တော်ကစစ်ပွဲရရေရှည်ကြီးတော့မဖြစ်စေချင်ဘူးပေါ့ကျွန်တော်အနေနဲ့ကတော့အနည်းဆုံး3နှစ်5အများဆုံး5နှစ်ဆိုပြီးတော့တာဝန်ထမ်းဆောင်မယ်လို့ရည်မှန်းထားပါတယ်ဒါမဲ့အခုကအဲ့လောက်တော့မကြောက်တော့ဘူးထင်ပါတယ်
ဒါပေမဲ့ဒီလိုမကြဘူးဆိုတာကတော့ဥဆောင်မှုနေရာယူထားတဲ့သူတွေရောလိုက်ပါဆောင်ရွက်သူတွေရောအားလုံးကစေတနာမှန်လုပ်ရမှန်ဖို့အရေးကြီးတယ်လို့ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်ပတ်ပို့မှုတွေကလည်းအခရာကျလာပါတယ်။မဘီတာကတော့2024ခုနှစ်မှာပြည်သူအကျိုးပို့ကြည့်တဲ့သူတွေပိုးပြီးများလာဖို့မျှော်လင့်တယ်လို့ပြောပါတယ
်။ကျွန်တော်အနေနဲ့ကတော့စထွက်လာတော့ထက်ဆိုင်တော့ပိုးနီးလာပြီလို့တော့ထင်တာပေါ့နော်။ဒါပေမဲ့ ကျွန်တော်ကစကားကိုရှင်းလဲလျှောက်တာပြားလဲဆွဲတာအဲ့လိုမျိုးတိတ်ပြီးမပြောတတ်ဘူးဗျဒါပေမဲ့ကျွန်တော်အမြင်ကတော့ပေါ့နော်2024မှာတော်လန်ရေးပေါ့စေတနာမှန်တဲ့လူတွေကိုအကျိုးထက်ပြည်သူအကျိုးပို့ပြီးကြည့်ရတဲ့လူတွေတကယ်အလုပ်လုပ်တဲ့လူတွေပို့ပြီးများလာတယ်ဆိုလို့ရှိရင်2024မှာပဲဒါကြီးကပြီးဆုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အမျိုးသမီးတွေအပါအဝင်လူကြီးလူငယ်အရွယ်ဆုံးအလွားဆုံးကပြည်သူအများပါဝင်ခဲ့ကြတဲ့ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေဟာအခုဆိုရင်သုံးနှစ်နီးပါးရှိလာခဲ့ပါပြီ။နိုင်ငံတော်လက်နက်ကိုင်လှုပ်ရှားမှုတွေပုံမှုအားကောင်းလာနေတယ်လို့ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေကလည်းကြာရနေရကနေပါဝင်နေကြဆဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲလှုပ်ရှားမှုတိုင်းမှာအမျိုးသမီးတွေရှေ့တန်းကပါဝင်ခဲ့တာကတော့အခုຫນွေဦးဒေါ်လာရေးမှမမဟုတ်ပါဘူး။ကိုလိုနီစန့်ကြီးရေးလွတ်လပ်ရေးနဲ့ဆရာနာရှင်အဆက်ဆက်ဆန့်ကျင်တော်လှန်မှုတွေမှာအမျိုးသမီးတွေရှီတန်းကတရတအားပါဝင်ခဲ့တဲ့သမိုင်းသာရကတွေရှိပါတယ်။တိုင်းပြည်အင်အားကိုဖော်ပြကြတဲ့အခါလူဦးရေတဝက်လောက်ကိုကိုစားပြုတဲ့အမျိုးသမီးတွေရဲ့အင်အားကိုချန်လက်ထားလို့မရတယ်လို့ပဲဒီအမျိုးသမီးတွေရဲ့ပါဝင်မှုနဲ့အရေးပါမှုကိုလည်းလက်တွေ့ကျကျနေရာပေးအသိမှတ်ပြုဖို့အရေးကြီးလာတယ်။ဆိုတော့ကိုတင်ပြရင်ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ဗျူထွေးပါရှင်။
စစ်မြေပြင်ကຫນွေဦးတော်လှန်ရေးအမျိုးသမီးစစ်သည်များဆိုတဲ့ခေါင်းစဉ်နဲ့မက်ခင်ဖြူထွေးစူးစီးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နီးပညာကဏ္ဍအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတော့လမ်းဘေးစာအုပ်စင်နောက်အမေရိကန်အနုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမ္ဘောဒီးယားဂီတပညာရှင်လူ9ယောက်ပဲနေထိုင်တဲ့ KF မြို့လေးအကြောင်းစာရာတွေကိုကိုအောင်ကစူးစီးတင်ပြပေးထားပါဗျာ
။တန်ငါးနှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
်။ They help you.
စာပတ်တော့ဘူးတုဒရရလေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမည်ရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါလေ
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ရင်ကျေးမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်
I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ရင်ဝန်ချင်မှာစာအုပ်တွေငားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ပတ်ရှုလို့ရတာကြောင့်လဲလူရန်းသူတွေပေါ်ပါတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လေသူ့အိမ်ထိလာပြီးတော့စာအုပ်တွေလူကြပါတယ
် A neighbor from a couple of
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလို့ချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်ကျောင်းကျောင်းမှာဆိုရင် main click ကင်းတော့အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main click ကင်းတော့အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မေတ္တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American Guitar Sasso Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ဂီတဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါရယ်
။ It's the Khmer culture.
ခမာယဉ်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြီးတော့ပြန်ပြောင်းပြောကြခဲ့တာပါ။ Cambodian တယောက်ပါလို့ပြောတာသိကုန်ယူပါရယ်။
1964ခုနှစ်ကအမေရိကမှာ clarinet လေမုန်ကရိယာကိုလေ့လာဖို့ အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1994ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရာကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ
် In the dreamI thought
ချစ်တော်မွေးကူကိုတက်ဖို့ဖိတ်ကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကသူဆန်နီယေဂိုမှာဂီတပါမောက္ခတူဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီဆန်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာTF မြို့ကလေးဟာလွင်မြင်ကျဲတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့250ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလယ်လာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
မနေကြတဲ့လူနေနေလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonia Christina Vogovirou ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့250လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမင်းရတချို့သူရခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖျားကျောင်း Church တွေလည်းရှိတယ်လို့ကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးငွေဆက်ကောင်းမြေတားဟာ KF မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တစ်ခွေအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မရှိမဖြစ်စားများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ဓာတုဗေဒမှာအဓိကဆန့်ကျင်ဘက်တွေဖြစ်တဲ့အန်ရဲ့ကြီးလာတဲ့ acid နဲ့ base debt နှစ်မျိုးပေါင်းနေဆိုရင်လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့အသုံးဝင်လာတဲ့စားတွေကိုရရှိပါရစေ။အဲ့ဒီစားတွေထဲမှာ sodium chloride အိမ်သုံးစားအပြင်ဆက်ပြားမဂနီဆီယမ်ဆัลဖိတ်စာခာအမ်မိုနီယံကလိုရိုက်လိုဇဝတ်တာတွေလည်းပါပါတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဒေါက်ခင်မျိုးသက်ကဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ဒီဘက်တွေပေါင်းဆက်ပြီးတော့ဖြစ်လာတဲ့ထူးထူးခြားခြားလေးဖြစ်လာတဲ့အကြောင်းမျိုးဆရာဒီဘက်တော့ပြောပြပေးမယ
်။ဓာတုဗေဒမှာတော့ဆ
ားညီဘက်တွေအများကြီးရှိတယ်။အဲ့ထဲမှာ acid နဲ့ base ဆိုတာအမှန်တရားအရေးကြီးတဲ့ဆန့်ကျင်ဘက်ပဲ။ဒီဆန့်ကျင်ဘက်နှစ်ခုပေါင်းရင်အကျိုးပြုတဲ့ပစ္စည်းတွေရတယ်။ acid ကလည်းလူတွေဒုက္ခပေးနိုင်သလို base ကလည်းဒုက္ခပေးနိုင်။သို့တော့ဆားကလူတွေအများဆုံးအသုံးပြုတဲ့ပစ္စည်းဖြစ်တယ်။ကျွန်တော်အရင်ဘက်က sodium hydroxide hydrochloric acid base နဲ့ acid နဲ့ပေါင်းတော့sodium chloride ဆိုတဲ့အဲ့ဒါကတော့အိမ်သုံးစားဖြစ်တယ်သူ့ကိုနီးအမျိုးမျိုးနဲ့သုံးရတယ်ဒါပေမဲ့ ammonia ဆိုတဲ့ base ပေါ့ ammonia hydroxide HCl နဲ့ပေါင်းတော့ ammonium chloride ဖြစ်လာပြန်တယ်အဲ့ဒါဇဝတ်သားဖြစ်ဒီစာကိုထုတ်တဲ့ချိန်မှာလဲမဂနီဆီယမ်နဲ့ပေါင်းစပ်တယ်နော်မဂနီဆီယမ်ဟိုက်ဒရိုက်ဆိုက်ပေါ့ base ပေါ့အဲ့ဒီဟာနဲ့ပေါင်းစပ်တယ်ဆာဖရစ်အက်ဆစ်ပုံစံမျိုးနဲ့ရတယ်မဂနီဆီယမ်ဆာဖိတ်တို့ကလည်းဆာဖြစ်တယ်အရေးကြီးတာလူတွေအများဆုံးသုံးတဲ့ဆာအနေနဲ့နောက်တစ်ခုကတော့ဆက်ပြပါပဲဆက်ပြဆာတစ်မျိုးဖြစ်တယ
်ဒီဆာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆာပုံစံမျိုးမျိုးနဲ့ရှိတယ်ဆိုတော့ဒီဆာတွေကပထမဆုံးဆက်ပြအကြောင်းကိုဆက်ပြောပြပ
ါဆက်ပြကအက်ဆစ်နဲ့ဘေ့စ်နဲ့ဓာတ်ပြည့်တယ်ရတဲ့ပစ္စည်းကဆာပဲလို့ကျွန်တော်ပြောနေတယ်သူ acid က fatty acid လို့ခေါ်ရဲ C တွေပါပဲစားသုံးစီလည်း fatty acid တွေပါပဲ castor oil လို့ just to C ကလည်း fatty acid ပဲအဲ့လိုပဲ what တို့နွားလို့ဈေးကနေရတဲ့ acid တွေကလည်း fatty acid အဲ့ acid တွေကအမှန်တမ်းအားပြော့တဲ့ acid ဖြစ်တဲ့အတွက်လူတွေဒီတိုင်းစားသုံးလို့ရတယ် sodium hydroxide လိုမျိုး base နဲ့ဓာတ်ပြည့်စီလိုက်တဲ့အခါမှာဆက်ပြရပါစီအမျိုးအစားပေါ်တည်တော့ဆက်ပြအမျိုးအစားတွေအများကြီးပြောင်းတယ်။ကဘာဦးအစမှာဆက်ပြနဲ့ပတ်သက်ပြီးတော့တွင်းနေတောင်နေကြားထဲမှာရှိတဲ့ရေတွေထဲမှာသားရဲ့ရေရဲ့ဓာတ်ပြူတာပေါ့လေအဲ့ဒီအချိန်မှာဆိုတဲ့ဟိုက်ဒရိုက်ဆိုက်တွေအဲ့ဒီရေကနေထဲမှာဖြစ်တယ်။ကာဗွန်နဲ့အောက်ဆိုက်ကလည်းလေတုထဲမှာအများကြီးရှိတော့ဆိုဒီယမ်ဟိုက်ဒရိုက်ဆိုက်ကကာဗွန်နဲ့အောက်ဆိုက်ကိုဖမ်းပြီးတော့ဆိုဒီယမ်ကာဗွန်နဲ့ဆိုဒီယမ်ဟိုက်ဒရိုဂျင်ကာဗွန်နဲ့တွေဖြစ်လာအထူးသဖြင့် sodium bicarbonate လို့ခေါ်တဲ့ဒီစားဆော်လာတွေအများကြီးဖြစ်တယ်။ဒီကခန်းခန်းခန်းတော့ဒီမှာစားတွေကျန်နေတယ်။အဲ့ဒီ sodium hydrogen carbonate sodium carbonate အဲ့ဒီအယောပေါ့ sodium chloride လည်းပါပေါ့။အယောတွေကအဲ့မှာကျန်တော့လူတွေကအဲ့ဒါဟာကိုအဖြူရောအပုံလေးတွေဖြစ်ပြီးတော့ကျန်ခဲ့တာလို့ကစားပုံလေးတွေဆိုတော့မြန်မာတွေကတော့ဒါကိုသဲဆက်ပြလို့ခေါ်ပါတယ်။ရခိုင်တွေကတော့ดาวต้งเนี่ยคําซ้าบုံซ้าบုံนี่ดิต้งเลยสรว่าซ้าบုံเนี่ยสะบုံสะบုံโตรัวตะบုံรู้ขอจ้ะตัวรัวอเสอมันขอล่ะว่าโซลาร์แอชบ่เลยจารย์รู้ดิตะမျိုးนี้ตะမျိုးပြောเองเนาะไอ้กองเนี่ยอมตะมาโอช่อเลยซีจ้อเลยเนี่ยอต้องพี่อ่ะรวยสีเนี่ยย้อไล่ได้สีตะမျိုးๆเลยย้อล่ะบ่ดีเว้ยนะเมี้ยนจันแบบก็เลยไอ้แบบมาเนี่ยตลอดป้อတော့သူတို့ဒီမှာပေါ်တဲ့စီတွေနဲ့ရောပြီးတော့အကြာကြီးကြိုချက်လိုက်ရင်အပူချိန်နေနေမှာဆိုဆက်ပြရတယ်။အဲ့စဲဆက်ပြကအမနာနာမည်ကြီးတဲ့မြင့်ကြံကထွက်ကုန်ဖြစ်လာတယ်။အောင်စုခစက်ရုံကနေထုတ်ပြီးတော့လှုပ်ခဲ့ကြတယ်။ကျွန်တော်တို့ဘုံမှာပြီမှာတော့ဒီ Unilever ထုတ်တဲ့ Carbolic ဆက်ပြကCarbolic ဆိုတဲ့ Phenol တွေပါတယ
်။ဆရာဒီဆက်ပြပြီးတော့ပေါ့နော်ဒီနောက်စားတစ်မျိုးပေါ့စားတစ်မျိုးကဆရာဟိုဇဝက်တာအကြောင်းပြောပြပေးပါ
ဇဝတ်တာ ammonium chloride ပေါ့ဇဝတ်တာဘယ်မှာသုံးလဲဆိုရင်ရက်စားတွေမှာထည့်သုံးတယ် ammonium chloride NH4Cl က NH3 နဲ့ HCl ဆိုတော့ပေါ့လေ ammonium chloride စားဖြစ်တယ်အဲ့ဒီစားကိုရက်စားတွေမှာစားရင်တော့အစာကြီးတော့ပေါ့ဘာကြောင့်လဲဆိုရင်သူက bite ထဲက pH ကိုထိန်းပေးတယ်သူက buffer နော်အနေနဲ့အသုံးပြုလို့ရတဲ့အတွက် pH ကိုထိန်းပြီးတော့ရက်စားလေးရက်လိုက်ရင်တော့တော့တခါတလေဆေးအောင်မလို့ခေါ်ရမလို့ဗိုက်နာပြောက်သွားတာ။နောက်စားတစ်မျိုးရှိတယ်။အဲ့ဒါကတော့ sodium nitrate ဖြစ်တယ်။ sodium hydroxide နဲ့ nitric acid နဲ့ဓာတ်ပေါင်းလိုက်ရင် sodium nitrate ဆိုတာ။အဲ့ဒါကိုကျွန်တော်ဘုံမှာရန်စိမ့်လို့ခေါ်တယ်။ရန်စိမ့်ကဝတ်မှုကြောင်းလို့ဘာလို့လဲသုံးတယ်။သူ့ကိုနောက်ပိုင်းကျတော့တိုင်းပြည်တော်များများရန်စိမ့်ကိုပိတ်လိုက်တယ်။ဒါပေမဲ့ဘုံမှာပြသုံးလို့မရန်စိမ့်ကတော့အခြားနေရာမှာလည်းတော်တော်လေးကိုသုံးကြပါ
စားထဲမှာဆက်ပြအကြောင်းလေးပြောသွားပြီ။နောက်ပြီးတော့ဒီဇဝက်တာအကြောင်းလေးပြောသွားတယ်။နောက်စကားအကြောင်းပြောပြပေးပါဦးခင်ဗျ။စားတဲ့မျိုး
စကား။ကျွန်တော်တို့က ဒီ Sodium chloride ကတော့အကုန်လုံးအသုံးပြုဝင်တဲ့ပစ္စည်းဖြစ်ပြီးတော့ Sodium chloride ကိုကျွန်တော်တို့နေလှစားနေတဲ့ထုတ်တယ်။ကွင်းထဲမှာဖြန့်ထားလိုက်ဖြန့်ထားလိုက်တော့ပြည်ပြင်းနဲ့ဒီ concentrate ဖြစ်တဲ့အရည်ကခရစ်စက်ကျလာကျလာရင်ကျွန်တော်တို့ရည်တွေဖယ်တော့အပုံလေးထားလိုက်ရင်ကျွန်တော်တို့စားတယ်ကောင်းကောင်းရပါတယ်ဒါပေမဲ့အဲ့ဒီမှာကျန်တဲ့အရည်ကကျွန်တော်ဘစ်တန်လို့ခေါ်တယ်ဘစ်တန်ကဟောလေခါတော့ခေါ်တယ်အဲ့ဒီခါတဲ့ပစ္စည်းကမဂနီဆီယမ်ဆာဖိတ်တွေဖြစ်ပါတယ်မဂနီဆီယမ်ဟိုက်ဒရိုက်ဆိုက်တွေပါတော့အထွက်လာတဲ့အရည်ကိုကျွန်တော်တို့ကပြန်ချက်ရင်မဂနီဆီယမ်ဆာဖိတ်တွေစကားတွေအများကြီးရတယ်အဲ့ဒီစကားကအမရတံမိုးရှိတယ်ဘဲမိုးနှုတ်ဆေးဒီမှာသုံးတယ်တော့အပင်တွေမှာမြေဩဇာအနေနဲ့ဥသဆေးတွေအနေနဲ့လည်းသုံးတာရှိတယ်မဲလ်အော့မဂနီဆီယာဆိုပြီးတော့လည်းကျွန်တော်ထုတ်တော့ MOM ဆိုပြီးတော့လည်းရောင်းကြတာရှိတယ်အများသောအဖြစ်တော့ဒါတွေသုံးပစ်လိုက်တော့အမရနှမျောစရာကောင်းတယ်ဒီကြရတဲ့မဂနီဆီယမ်ဆာဖိတ်ကကြည့်ရဲဒီကွင်းလုံးဝရှိတဲ့ဆားထက်ကိုတံမိုးပိုရှိတာကိုကျွန်တော်တွေ့ရတယ်ဂျပန်တူဟူကပဲနိုရီကိုကျူချက်လိုက်ရင်အရန်ပြစ်တော့ခါမှာအေးခံရတယ်အဲ့ချိန်မှာစကားကိုထည့်လိုက်ရင်သူကတစ်ခုနဲ့တစ်ခုနဲ့ပေါင်းဆက်ပြီးတော့ကိုအော့ဂလိတ်ဖြစ်သွားတယ်အဲ့ဒီခါကျရင်သူကတော့အမနာနူးညံ့တဲ့ပဲပြားဖြစ်တဲ့အတွက်သူကစောစောကတူဟူတခြားပဲပြားတွေထဲကိုဈေးနှဆတော့ပူရတယ်ဒါကြောင့်ကျွန်တော်တို့ဘုံမာဒီမှာတော့တယံဇာတ်အပြင်နောက်ထပ်ထုတ်လို့ရတဲ့ပစ္စည်းတွေလည်းအများကြီးလုပ်နိုင်တယ်လို့ကျွန်တော်တင်ပြချင်ပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့မရှိမဖြစ်စားများဆိုတဲ့ခေါင်းစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြင့်မွန်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟာမတ်စစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့ဒီအစ္စရေးရဲ့အစီအစဉ်ကိုကာကွယ်ရေးဝန်ကြီးကကြေညာခဲ့ပါတယ်။အစီအစဉ်ရဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းတို့ကအုပ်ချုပ်ရမှာဖြစ်ပေမဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုတော့အစ္စရေးတို့ကထိန်းချုပ်ထားမှာဖြစ်တယ်လို့ဒီကာကွယ်ရေးဝန်ကြီး UF Gallant ရဲ့ကြေညာချက်မှာပြောထားပါတယ်။ဂါဇာတောင်ပိုင်းမှာဟာမတ်စ်ခေါင်းဆောင်တွေကိုရှာဖွေရှင်းလင်းတဲ့စစ်ဆင်ရေးကိုဆက်လုပ်တဲ့ချိန်ထဲမှာပဲမြောက်ပိုင်းကိုလည်းစစ်အနိုင်ရမှုပေါ်မူတည်ပြီးတော့တိုက်ခိုက်ရေးအသွင်သစ်ပြောင်းလဲသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားစစ်တပ်ကြား2018ခုနှစ်ကသဘောတူထားတဲ့သဘောတူညီမှုကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးတော့တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုအမြောက်ကြီး200ကျော်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။နိုင်ငံအနောက်ပိုင်းနှစ်နိုင်ငံပိုင်နဲ့အငင်းပွားနေတဲ့ပင်လယ်ထဲကိုအမြောက်ကြီးတွေနဲ့ပစ်ခတ်ခဲ့ပေမဲ့တောင်ကိုရီးယားဘက်ကထိခိုက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပစ်ခတ်လေ့ကျင့်မှုကြောင့်ယောင်ပြောင်းနဲ့ဘေယုံကျွန်းကျွန်းတွင်ပေါ်မှာနေထိုင်သူတွေကိုဘေးကင်းရာထွက်သွားဖို့အတွက်တောင်ကိုရီးယားစစ်တပ်ကအမိန့်ပေးခဲ့ရပါတယ်။ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ၁၂နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရင်ထဲမှာထည့်သွင်းကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးအန်ထနီဘလင်ကင်ကဇန်နဝါရီလ၄ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့၁၂နိုင်ငံထဲမှာမြန်မာအပြင်ဒီအရှာကဆိုရင်တရုတ်မြောက်ကိုရီးယားပါကစ္စတန်နိုင်ငံတွေပါဝင်ပါတယ်ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာနှိရှေထောင်ချတာလူကုန်တိုက်ခါမဲ့အောင်လှုပ်တာစတဲ့လုပ်ရက်တွေကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်တဲ့လုပ်ရက်တွေလို့သတ်မှတ်တာဖြစ်ပါတယ်2024ခုနှစ်အတွင်းကမ္ဘာစီးပွားရေးဟာနှေးကွေးနေပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့ကုလသမဂ္ဂအစိုးရခန်းစာကခန့်မှန်းလိုက်ပါတယ်ကမ္ဘာတဝန်းပဋိပက္ခတွေတိုးလာတာကုန်သွယ်ရေးနှောင့်နှေးမှုတွေရင်ဆိုင်ရတာအတိုးနှုံးတွေဆက်ပြီးတော့မြင့်တက်တာတွေနဲ့သဘာဝဘေးဒဏ်တွေကြောင့်စီးပွားရေးအခြေအနေဟာဆုပ်ယုပ်မှုတွေနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာထောက်ပြထားပါတယ်ရှင်
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်နဲ့ကိုစီသူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen တို့ဖြစ်ပါတယ်။ကျမကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်တစ်ကူကာလအခါသမယမှာ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပေးကြပါသေးရှင်။
This program has come to you from